COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြာခင်မှာထွက်ပေါ်လာဖို့ရှိနေပါတယ်။ဗိုလ်ထုံးလေးကထုတ်ပြန်လိုက်တဲ့ New England ဆေးပညာဂျာနယ်ထဲမှာတော့ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးဟာကနဦးစောပိုင်းအဆင့်တွေမှာစေနာဝန်ထမ်းအဖြစ်ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါပြင်းထန်တဲ့ကိုယ်ခံဆန်းအားတွေဖြစ်ပေါ်စေတာကိုတွေးရှိရတယ်လို့ဖော်ပြထားပါတယ်။ Johnson & Johnson ကအခုစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာ Pfizer, BioNTech နဲ့မော်ဒါနာတို့ကထုတ်လုပ်နေတဲ့ကာကွယ်ဆေးတွေလို့မဟုတ်ပဲတစ်ချိန်ပဲထိုးအောင်မှာဖြစ်ပြီးတော့လွယ်လွယ်ကူကူသယ်ယူပို့ဆောင်နိုင်တယ်လို့အချိန်တော်ကြာလဲရေခဲကြတာထဲမှာထားနိုင်တာဖြစ်ပါတယ်။ဒီကာကွယ်ဆေးကိုအခုခါမှာစေနာဝန်ထမ်း4000ကျော်နဲ့နောက်ဆုံးဆက်စမ်းသပ်မှုတွေလှုပ်ဆောင်နေပြီးတော့ Johnson & Johnson ကုမ္ပဏီကတော့ရှေ့လောက်လောက်မှာအမေရိကန်အစအစနဲ့ဆေးဝါးကူကယ်ရေးဌာန FDA ကနေအရေးပေါ်အသုံးပြုခွင့်ရဖို့အတွက်လှုပ်ဆောင်နိုင်နိုင်မယ်လို့မျှော်လင့်နေပါတယ်။ဒီဆေးကိုတည်ပြီးချက်ရပြီးတာနဲ့ကာကွယ်ဆေးတန်းတရာထိပေးနိုင်ဖို့အတွက်အမေရိကန်အစိုးရနဲ့ကုမ္ပဏီကြားမှာဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာ။